မြန်မာနိုင်ငံမှာဒီကနေ့မတ်လ29ရက်နေ့မှာကြာရောက်တဲ့တမတော်နေ့မှာစစ်တပ်အနေနဲ့မူလတာဝန်ဖြစ်တဲ့ပြည်သူလူထုကိုစောင့်ရှောက်ဖို့ကုလသမဂ္ဂတွင်မှုထုတ်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ကတိုက်တွန်းလိုက်ပါတယ်။တချိန်ကမြန်မာလွတ်လပ်ရေးအတွက်တိုက်ပွဲဝင်ခဲ့တဲ့အထိမ်းအမှတ်နေ့မှာမြန်မာစစ်တပ်ကအကြမ်းဖက်နှိမ်နင်းမှုတွေကျူးလွန်နေတဲ့အပေါ်အထူးစိတ်ပြတ်မိကြောင်းနဲ့ပြည်သူလူထုကိုအကာအကွယ်ပေးဖို့အတွက်အထူးကိုယ်စားလှယ်ခရစ်စတင်းရှက်ဂနာဘဂနာကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါ
The special envoy said that ensuring peace and defending the people should be the responsibility of any military. But in Myanmar, the Tatmadaw has turned against its own citizens. Women, youth and children have been among those killed.
ဘယ်စစ်တပ်မဆိုပြည်သူကိုအကာအကွယ်ပေးပြီးငင်းချမ်းမှုရအောင်လုပ်ပေးရမယ်တာဝန်ရှိပေမဲ့မြန်မာစစ်တပ်ကတော့ကိုယ့်ပြည်သူကိုကိုယ်မတရားချေမှုန်းနေပြီးအသက်ခံရတဲ့အထက်မှာအမျိုးသမီးတွေကလေးငယ်တွေလည်းပါဝင်နေတယ်လို့အထူးကိုယ်စားလှယ်ထုတ်ပြန်ချက်ကိုကုလသမဂ္ဂအတွင်းမှုချုပ်ရဲ့ဒုတိယပြောခွင့်ရဖရန်ဟက်ကတောက်ချာနေသတင်းစာရှင်းလင်းပွဲမှာပြောသွားတာပါမြန်မာစစ်တပ်ဘက်ကတော့စနေနေ့ကြားရောက်မဲ့တက်မတော်နေ့အတွက်ဆန့်ကျင်ဆန္ဒပြမှုတွေမလုပ်ဖို့သတိပေးချက်တွေကိုတောက်ချာနေမှာပဲထုတ်ပြန်ကြေညာနေပါတယ်ဆန္ဒပြမှုတွေမှာမရှိမလတည်ဆုံရတာတွေရှိနေတာကိုသင်ခန်းစာယူဖို့အတွက်သတိပေးထားတယ်လို့ဆန္ဒပြခြင်းနဲ့တားသမီးတွေကိုတားဆီးဖို့လဲနိုင်ငံပိုင်မီဒီယာကနေသတိပေးထားပါတယ်တော်လိုင်းရဲ့နေလို့အရင်ကတုံတုံခေါ်ဆိုခဲ့တဲ့တက်မတော်နေမှာစစ်တပ်ကစီးပြပွဲတွေလုပ်ဖို့ရှိနေချိန်မှာပဲပြည်ရင်းတက်ကြွလှုပ်ရှားသူတွေကတော့တနိုင်ငံလုံးအတိုင်းအတာနဲ့ဆန့်ကျင်ဆန္ဒပြဖို့လဲပြင်ဆင်နေကြပါတယ်။ချက်တပင်းတွေကဆန္ဒပြပွဲတွေအတွင်းတည်ဆောင်ရသူ9ဦးတည်းမနည်းရှိခဲ့တဲ့အတွက်တောက်ကြံနေအထိဆိုစုစုပေါင်းတည်ဆောင်ရသူက328ဦးရှိပြီလို့ AAPP နိုင်ငံရေးအကြံသားများကူညီဆောင်ရွက်ရေးအသင်းကသတင်းထုတ်ပြန်ထားပါတယ်။